မလေးရှားနိုင်ငံကိုနိုင်ငံကူးလက်မှတ်မပါဘဲတရားဝင်ခိုးဝင်ခဲ့ကြသူတွေကိုရောတရားဝင်ဗီဇာနဲ့ဝင်မိကမှနေထိုင်ခွင့်တက်တန်းကုန်ဆုံးသွားသူတွေကိုပါမလေးရှားလူဝင်မှုကြီးကြပ်ရေးအဖွဲ့ကစီမံချက်ချရှာဖွေဖမ်းဆီးနှိမ်နင်းနေပါတယ်။မလေးရှားလာဝကအပါအဝင်ရဲနဲ့အရတားတွေပါဝင်ဖွဲ့စည်းထားတဲ့ရေလာလို့ခေါ်တဲ့တပ်ဖွဲ့ဝင်အင်အား900ခန့်ဟာဒီစနေနေ့မနက်စောစောပိုင်းနှစ်နာရီခွဲကျော်လောက်မှာကွာလာလမ်ပူမြို့တော်ရဲ့သားငါးကုံစင်းရောင်းချတဲ့ဆာလာယန်ဈေးကြီးတဝက်ကတရားမဝင်မြန်မာနေအိမ်တွေကိုပိုက်စိတ်တိုက်ရှာဖွေဖမ်းဆီးခဲ့ကြောင်းအဲ့ဒီဖမ်းဆီးမှုကိုမြင်တွေ့ခဲ့သူကိုမောင်ဦးက RFA ကိုအခုလိုပြောဆိုပါတယ်
။ဒီမလေးရှားနိုင်ငံကဒီနိုင်ငံသားတွေကိုဖမ်းဆီးဖို့တော်လီလာဆိုတဲ့ဖွဲ့စည်းဖွဲ့ဖွဲ့စည်းတာကိုစစ်တာလည်းပါတယ်ဒီရတာလည်းပါတယ်ပေါ့။နောက်တော့ရဲတွေရောလာဝသားတွေရောအားလုံးပါတယ်လာရတယ်။သူတို့အင်အား900မီတာလောက်ပါတယ်ကိုအဲ့ဒါနဲ့ညာနှစ်နာရီ40လောက်မှစဖန်တယ်ကွယ်စဖန်တော့မနေ့9နာရီ40ပေါင်ကျင်လောက်မှထွက်တယ်အဲ့ချိန်မှာဒီဈေးရဲ့နှပြီးမှဆိုလို့ချင်းဒီအလုတ်ကမာတွေငားနေကြတယ်အဲ့ဒီရှိတယ်လေအဲဒီစက်သားတွေဝင်လာတော့သူ့ရဲ့ဖန်ကြီးဖြစ်နေပြီးတော့လူရပြည်ပြည်တက်တယ်အိမ်ပေါ်အိမ်ထဲလူတွေလည်းအောက်ချောင်းကြီးတာမျိုးတွေတော့မျိုးတွေသူကမြင်နေတယ်သူကအိမ်ပေါ်လိုက်တက်တယ်အိမ်တကားအောက်တကားတွေကတော့ခတ်တာတဲ့တော့အလုံးကြီးနဲ့ခတ်တာတဲ့တန်ကြီးတွေနဲ့ခတ်တာတဲ့အဲ့ဒီဥစ္စာတွေသူကဖြတ်လွားတယ်နဲ့ဖြတ်တယ်ဖြတ်မရရိုက်ယူတယ်ဒီအထဲဝင်လာပြီးတော့အထဲရှိတဲ့လူတွေအားလုံးကိုသူတို့ကဘာမှရှိတဲ့လူတွေဖမ်းခေါ်ရတယ်ခေါ်ရပြီးတော့ပြန်မှတစ်စစ်ရကျွန်တော်လည်းပုံနေဒီရင်ကြီးအများကြီးတက်တယ်အဲကျွန်တော်ဒီတဝက်ပဲဆိုလူရင်းနေရကြတာ980လောက်ရှိတယ
်အဲ့ဒီလိုမြန်မာနိုင်ငံသားတွေကိုဖမ်းဆီးသွားရမှာကလေးငယ်တွေနဲ့ကိုယ်ဝန်တွေတွေလည်းပါဝင်ကြောင်းမျက်မြင်သက်သေတွေက RFA ကိုပြောဆိုကြပါတယ
်ကျွန်တော်တကယ်ချင်းမိတ်ဆွေကိုရန်ကုန်ဆိုတာတွေ့မျိုးကြီးကတအိမ်မှာတွေ့ခဲ့အနာဖြစ်နေတယ်အဲ့ဒီအနာကြောင်ကင်ဆာဖြစ်လို့ရှိတယ်တဲ့ဆရာဝန်ကပြောတယ်။ခွဲဖို့အတွက်ဆရာဝန်သူ့ဖိလမတ်ပေးတာပြီ။အဲသူ့ဈေးစာရဲ့ပါတာလဲမက်ဂရီရှင်ပြတော့လဲမက်ဂရီရှင်ကလည်းကားမဟုတ်ဘူးခေါ်သွားတယ်။အကုန်လုံးဖမ်းသွားတယ်ဗျာ။ခလီးငယ်လေးတွေစုံနေလေးနေရေမိုက်လေးတွေပါပါတယ်။ခလီးက20ကျော်လောက်ရှိတယ်။ကိုယ်တော်မျိုးသမီးကတယောက်ပါတယ်
။ကိုမောင်ဦးနဲ့ NLD လွတ်မြောက်နေပြီမလေးရှားဌာနခွဲမှဦးမောင်လှတို့ပြောဆိုသွားခဲ့တာပါ။အခုလိုဒီဆာလာယန်ဇီတဝိုက်အစုလိုက်အပြုံလိုက်ဖမ်းဆီးမှုဟာတလတစ်ကြိမ်လောက်ပုံမှန်ဖြစ်နေကြောင်းသိရပါတယ်ဒီလိုအဖမ်းခံရသူတွေထဲမှာကုလသမဂ္ဂဒုက္ခသည်အဖြစ်ရှောက်ထားစေစာရွက်ကန်ဆောင်ထားသူအနည်းငယ်ပါဝင်ကြောင်းလည်းသိရပါတယ်စနေနေ့ရုံးပေးရဖြစ်တာကြောင့်သူတို့တွေကိုပြန်လွှတ်မယ်မလွှတ်ဘူးဆိုတာကွဲကွဲပြားပြားမသိရသေးပါဘူးအဖမ်းခံရသူတွေကိုပီနန်ဤပို့နဲ့မာလကာစတဲ့မလီနယ်ဆက်ကလဝကအချုပ်စခန်းတွေစီကိုခေါ်ဆောင်သွားပြီဖြစ်ပါတယ်ဖမ်းဆီးမှုမျက်မြင်ကိုမောင်ဦးဆိုသူကတော့ဒီလိုအဖမ်းခံရသူတွေအနေနဲ့နောက်ဆက်တွဲကြုံတွေ့ရတတ်တဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။ဟိုကျွန်တော်တို့မလေးရှားနဲ့ဖမ်းကြည့်ရော်လားကိုရဲ့။အဲ့လိုဖမ်းကြည့်တဲ့အချိန်မှာမလေးဆွေရကကျွန်တော်တို့လာဝကတွေဆက်နေထဲတယ်။ဆက်နေထဲတဲ့အချိန်ကတလားမျိုးမလားမျိုးအဲ့လိုမျိုးဆက်တယ်။လူရဲ့စီကံနေချက်ကြတော့လူရဲ့ဥမာ200 300မျိုးတစ်စုံဆိုင်ထိုင်းနေသားကိုတပုတ်ပြီးရဲ့။အဲ့လိုတလို့တဲ့အချိန်ကျတော့ဒီမလေးလာဝကနဲ့ဒီဝဲဒီသူတို့ကမှအဲ့နိုင်ငံပွဲစားနေတဲ့အပီးယူလို့ရတယ်။တယောက်200မျိုး300မျိုးသူတို့ကယူတယ်။ယူတဲ့ချိန်ကျတော့ကိုကကေရီတွေကတခါဒီလူတွေမလို့တက်ဖို့အတွက်1500 1600လို့မျိုးတွေယူတော့ပေါ့။ကျွန်တော်ကိုနဲ့လည်းကြုံခဲ့ပြီးတော့ရတယ်လေ။ကေရီကမေးလိုက်မယ်။အများတို့မလေးကျောင်းကစီမျိုးရှိတာညီကိုတွေရှိတာညီကိုတွေရှိရစဲဆက်သွယ်လို့ပတ်စံသွင်းပတ်စံသွင်းပြီးတာနဲ့ဒါသူတို့ကတင်နေငွေမသွင်းနိုင်တဲ့လူတွေကြတော့ငါဖမ်းနေမှာရောင်းစားခံရတာကိုတခြားနေရာဒေသမှာလည်းရောင်းစားခံရတာကိုအဲ့လိုမျိုးတွေတွေ့ဆိုချိုးဆိုလို့ရှိရင်မိန်းလေးတို့ဆိုလို့ရှိရင်မကောင်းတဲ့နေရာတွေရောက်သွားတော့ပျက်စီးသွားတော့ပမာကြီးကလည်းနေတိုင်းလိုပဲလူကြီးလည်းဝင်နေရတယ်မလီကြောင်ကခူလန်အောင်လန်တွေဝင်နေရတယ်အခုသိုးတာပါမို့လွန်ခဲ့တဲ့လကဖမ်းတည်တဲ့အမျိုးသားမရောက်လာဘူးလူမျိုးကြီးရပါသွားတယ်အဲ့လိုမျိုးတွေ
မလေးရှားနိုင်ငံမှာခံမှန်းကြီးအဖြစ်မြန်မာနိုင်ငံသား၄သိန်းနဲ့၅သိန်းပတ်ဝန်းကျင်မှာရှိပြီးအခုလိုမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဖမ်းခံနေရတာနဲ့ပတ်သက်လို့NLD လွတ်မြောက်နံပြည်မလေးရှားဌာနခွဲကဦးမောင်လှကအခုလိုဝေဖန်ပြောဆိုခဲ့ကြပါမှာခင်ဗျာ
ကျွန်တော်တို့ဘဝနိုင်ငံမှာသူပြည်သူပြည်သားတွေရဲ့နေထိုင်မရှိဒုက္ခသာတော့ဆရာမရှိအဲ့လိုဖြစ်နေတဲ့ဘဝမှာဒီလိုထွက်ပြေးလာတဲ့လူတွေပုံများလာတဲ့အချိန်မှာဒီအရှန်ကောင်းဆောင်တွေကသူတို့စိတ်ဆိုးရအောင်အားပေးလို့ဖေးထွက်လာတဲ့ဒီလိုဆူဆူဖြစ်တဲ့ကျွန်တော်တို့ဒီဒုက္ခတွေရဲ့ပုံမှာတော့ဘာမှမနေမှုတော့မဟုတ်ပါဘူး